American ကိုတင်ပို့တဲ့တရုတ်ထုတ်ကုန်တွေအပေါ်သမ္မတဒေါ်နယ်ထရန့်ကအကောက်ခွန်စီးချက်မှုတည်တည်တသာတိုးလိုက်ပြီးနောက်မှာတော့ American ပို့ကုန်တွေအပေါ်မှာလည်းတရုတ်ဘက်ကလက်တုံပြန်ပြီးအခွန်တိုးကောက်မယ်လို့ခန့်မှန်းကြောင်း American ကတင်းကနေနေမှာပြောဆိုပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်ကြားကုန်သွယ်ရေးမပြေလည်မှုတွေကြောင့်နှစ်ဖက်စလုံးအထိနာမယ်လို့ American သမ္မတအင်ဘူရိုစီးပွားရေးအကြံပေးအရာရှိချုပ်လာရီကတ်လိုက Fox News Sunday အစီအစဉ်မှာပြောဆိုသွားပါတယ်။အမေရိကန်ဘက်မှာတော့အထင်အရှားဆုံးဖြစ်နိုင်သူတွေကတရုတ်ပြည်ကိုပဲပါဇက်ပြောင်းတဲ့ဂျုံရောင်းချနေတဲ့လယ်သမားတွေလို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အဆိုအရကပို့ကုန်တင်ပို့မှုအရှုံးပေါ်ခဲ့သူတွေကိုဒေါ်လာ12ဘီလီယံအဆိုအရဘက်ကတစ်စိတ်တစ်ပိုင်းချက်ခံပေးမှုနဲ့အရင်ကကူညီပေးခဲ့ပြီးတကယ်လို့လှုပ်ဖို့လိုအပ်ရင်ထပ်လုပ်မယ်လို့လည်းစီးပွားရေးအကြံပေးအရာရှိချုပ်ကပြောပါတယ်။အမေရိကန်ကိုပို့တဲ့တရုတ်ကုမ္ပဏီတဲကဒေါ်လာဘီလီယံ200တန်ဖိုးရှိကုန်ပစ္စည်းတွေအပေါ်မူလကအခွန်100ရာခိုင်နှုန်းကောက်နေတာကနေပြီးခဲ့တဲ့တောက်ချန်နေ့မှာအခွန်25ရာခိုင်နှုန်းထိအမေရိကန်သမ္မတကတိုးကောက်တာဖြစ်ပါတယ်။ဒါ့အပြင်နောက်ထပ်ဒေါ်လာဘီလီယံ300တန်ဖိုးရှိတရုတ်ကုမ္ပဏီတွေအပေါ်အခွန်ထပ်ကောက်ဖို့လည်းဆောင်ရွက်နေပါတယ်။အင်ဂျီရောရဲ့စီးပွားရေးအချံပေးအရာရှိချုပ်ခတ်လို့ကတော့တွင်းကုံတွေအပေါ်အခွန်ကောက်ရေးအပြည့်အဝဖြစ်လာဖို့ကလက်နဲ့ချီအချင်းယူရနိုင်တယ်လို့ပြောပါတယ်။တရုတ်ဘက်ကတော့ဒေါ်လာဘီလီယံ130တန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်လက်တုံပြန်တဲ့အနေနဲ့အခွန်တိုးကောက်ထားပြီးအခုနောက်ဆုံးအမေရိကန်ရဲ့အခွန်တိုးကောက်မှုအပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာကိုတော့မပြောသေးပါဘူးရှင်။